COVID ကပ်ရောဂါကာလကြောင်းတွေပိတ်ထားရတဲ့အချိန်မှာပညာသင်ကြားရေးအဆက်မပြတ်အောင် Internet, Online, ရုပ်မြင်သံကြားနဲ့ Radio တွေကနေတဆင့်သင်ခန်းစာတွေသင်ကြားပို့ချပေးမဲ့အစီအစဉ်ကိုအစောဆုံး၈လမှစတင်နိုင်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပါမယ်။ကျွန်မအိမ်တနာထွန်းပါ။ကပ်ရောဂါကူးစက်မှုတွေတကြော့ပြန်များလာရကကြောင်းတွေပိတ်ထားရတာကြောင့်စာမသင်နိုင်ပဲဖြစ်နေရတဲ့အခြေခံပညာကျောင်းသားတွေအိမ်မှာနေရင်းစာသင်နိုင်အောင်ပညာရေးဝန်ကြီးဌာနကအစီအစဉ်နေတာပါ။Internet Online ရုပ်မြင်သံကြားနဲ့ Radio တွေကနေတဆင့်တင်ကြားပို့ချပေးမဲ့အစီအစဉ်ကို노ဝင်မာလမှာစတင်နိုင်ဖို့ပြင်ဆင်ထားတယ်လို့အခြေခံပညာဦးစီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဒေါက်တာတင်မောင်ဝင်းကပြောပါရယ်။တင်ကြားရေးကာလနောက်ကျနေတာကြောင့်သင်ခန်းစာတွေကို50ရာခိုင်နှုန်းထိချော့ချထားပြီးအဓိကထားတင်ကြားပေးမဲ့သင်ခန်းစာတွေကိုဦးစားပေးပြင်ဆင်ထားတယ်လို့လည်းဒေါက်တာတင်မောင်ဝင်းကပြောပါရယ်
။ဒီကာလမှာတော့ကျွန်တော်ကတော့ဟိုကလေးတိုင်းဟာဒါကတည်တင်တည်တိုက်တဲ့တင်ယူတင်တင်ယူတိုက်တဲ့အရေးကြီးဆုံးသင်ခန်းစာတွေကိုအခုကာလမှာဆရာတို့ curriculum adjustment confirmation အနေနဲ့ဆရာတို့လုပ်နေတာဖြစ်ပါတယ်။ဘာသာရပ်အားလုံးတော့ပါမယ်။သင်ခန်းစာတွေအားလုံးတော့ဆရာတို့လုပ်နိုင်ဖို့တတော်မဖြစ်နိုင်သေးဘူး။ဒါကြောင့်မို့ဟာလာနံပါတ်1ကတော့အခြေခံအနေနဲ့ foundation အနေနဲ့တည်တင်တည်တိုက်တဲ့သင်ခန်းစာတွေကိုပါမယ်။နောက်တကယ်လို့နောက်တစ်ဆင့်ကိုကူးပြီးတော့မှဟာလာသင်ယူရတော့မယ်ဆိုလို့ရှိရင်အစဉ်နှင်းဖြစ်ဖို့အတွက်ပေါင်းကူးနိုင်တဲ့သင်ခန်းစာတွေဆရာတို့ထည့်ထားတယ်။အဲ့မို့အဲ့ဒီအစွန်းတစ်ခုပေါ့တက်ကိုတက်ရမယ်တိကိုတိရမယ်ဟာရေဖြည့်ဆက်ပြီးတော့တင်ယူဖို့ရအတွက်အဲ့ဒါချိတ်ဆက်ဖြစ်နိုင်တဲ့သင်ခန်းစာတွေကိုဆရာတို့ထည့်ထားတာဖြစ်ပါတယ်ရှော့ချထားပါတယ်နော်50အောင်လို့ရှော့ချတယ်ဆရာတို့လည်းအခုထုတ်လွှင့်ဖို့ကြိုးစားတယ်အဲ့ဒါလေးလာရင်မလေးလာခြင်းကမသေးကြဘူးမသေးကြပါမယ်လို့ဆရာတို့လုံးတင်တာတော့ဆရာတို့လုံးနေရမယ်အဲ့ဒီဒူ10တန်းလောက်ကလူတသိန်းလောက်လေးလာနိုင်တယ်ဆိုရင်တော့မှဆရာတို့ကဒါအမျက်ရှိတယ်လို့ဆရာတို့ယူဆပြီးဆက်ပြီးလုပ်တော့မှာဖြစ်ပါတယ
်။ကျောင်းသင်ခန်းစာတွေအတွက်ပြဋ္ဌာန်းစာအုပ်တွေကိုနိုင်ငံအနှံ့ကကျောင်းတွေကိုပို့ပေးထားပေမဲ့ကပ်ရောဂါကြောင့်ဖြန့်ဝေဖို့အခက်အခဲရှိနေတယ်လို့လည်းပြောပါရယ်။ကပ်ရောဂါကြောင့်ပိတ်ထားရချိန်မှာအွန်လိုင်းစနစ်အပါအဝင်အိမ်ကနေသင်ယူနိုင်ဖို့စီစဉ်နေပေမဲ့လည်းအင်တာနက်ဆက်သွယ်မှုအပါအဝင်နည်းပညာအခက်အခဲနဲ့စိန်ခေါ်မှုတွေလည်းရှိနေပါရယ်။ဒေါက်တာတင်မောင်ဝင်းကတော့အွန်လိုင်းသင်ကြားရေးအတွက်အကူအညီပေးနိုင်ဖို့လည်းပြင်ဆင်နေတယ်လို့ပြောပါရယ်။
online မရတဲ့မြို့နယ်က90 20ပဲရှိတယ်တနင်္ဂနွေလုံးပါပါနော်ကျန်တဲ့မြို့နယ်ပေါင်း330မြို့နယ်က online ရတယ်အဲ့တော့ online ရတယ်ဆိုတော့အခု online မရတဲ့ဟာမှာလက်လောတော့ရခိုင်ပြည်တွေရှိတယ်အဲကချင်ပြည်နယ်ကတချို့ရှိမယ်ချမ်းပြည်နယ်ကတချို့ရှိမယ်ပေါ့နော်ဒါတွေကတော့မရဘူးပေါ့မရတဲ့ဒေသတွေမှာတော့ TV နဲ့တွားပေါ့လေ TV မှမရရင်တော့ radio နဲ့တွားပေါ့ဘယ်လိုပဲဖြစ်ဖြစ်ပါမတူညီမှုတွေကတော့နေရာကမှာရှိနေမှာပါပဲအခု operation or the operator တွေပေါ့နော် MBT တို့ဆရာတို့အခုဒီ Telinor တို့ Oridu တို့ Mytel တို့ ਨੇ ဆရာတို့စကားပြောလာတာရှိပါတယ်သူတို့ကလည်းပဲဒီရနဲ့ပတ်သက်လို့ zero charges ပေါ့နော်အခမဲ့ဒီတာတုံးဝင်ရအောင်သူတို့ကကူညီပေးကြမှာဖြစ်ပါတယ်ဆရာတို့လည်းပဲညှိနှိုင်းနေပါတယ်သူတို့လည်းပေးဖို့ရှိပါတယ်
ကပ်ရောဂါကြောင့်မြန်မာနိုင်ငံမှာအခြေခံပညာကျောင်းတွေကိုပုံမှန်ကျောင်းဖွင့်ချိန်တန်းနောက်ကျပြီးဇူလိုင်လထဲမှာပြန်ဖွင့်ခဲ့ပေမဲ့ကြေညာပြန်ကူးစက်မှုတွေကြုံတွေ့ခဲ့ရတာကြောင့်တလားလောက်အကြာမှာပဲပြန်ပိတ်ခဲ့ရတာပါ။ကုလသမဂ္ဂကလေးသင်ငယ်များရန်ပုံငွေအဖွဲ့ UNICEF ကတော့ကပ်ရောဂါကြောင့်စာသင်ကျောင်းတွေပိတ်ထားရတဲ့အတွက်ကမ္ဘာတဝန်းကျောင်းတွေအရွေကလေးငယ်3ပုံ2ပုံနီးပါးရှိနေကြောင်းမကြာသေးခင်ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။စာသင်ကျောင်းနဲ့ဝေးတဲ့ကျောင်းသားအရေအတွက်ဟာတန်ပေါင်း1000ခွဲလောက်ရှိနေပြီးတော့အဲ့ဒီအထက်က463တန်းလောက်ဟာလည်းအင်တာနက်ဒါမှမဟုတ်ရုပ်မြင်သံကြားနဲ့ရေဒီယိုတွေကနေတဆင့်ပညာဆက်လက်သင်ယူနိုင်တဲ့အခြေအနေမှာမရှိဘူးလို့လည်းအစီရင်ခံစာမှာဖော်ပြထားပါတယ်ရှင်။ကျွန်မအင်တနာထွန်းမှာရန်ကုန်မြို့ကနေသတင်းပေးပို့တာဖြစ်ပါတယ်။